ကချင်လူလည်ရေးတက်မတော် KIA ကနေတင်းယူထားတဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်နန်ရရွာအနီးကိုဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကလေရင်နဲ့တကြိမ်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မို့လို့တင်းချောင်နေတဲ့နန်ရရွာသားတွေနေရက်ကိုမပြောင်းကြဖို့ KIA ဘက်ကတားမြစ်ထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တချိန်ထဲမှာပဲမြစ်ကြီးနားအခြေဆိုင်နန်ပေါင်လေးတဲ့စခန်းကိုရှော့တိုက်ဒုံးနဲ့သူတို့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်လို့ကချင်ပြည်နယ်အခြေဆိုင် PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်နယ်ဘက်ကစီရင်နောက်ဆုံးအခြေအနေတွေရန်ကုန်ကပြပို့တဲ့တရင်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါဗျ
။မြစ်ကြီးနားမိုးကောင်ဖားကန့်ကားလမ်းပေါ်ကစစ်ကောင်စီရဲ့အရေးပါတဲ့နှံရတပ်စခန်းကိုဒီလ17ရက်နေ့က KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့တာပါ။တလို့စဲဒေတာတွင်းမှာစီရေးတင်မာမှုတွေဆက်ရှိနေပြီးဒီကနေ့ဧပြီလ16ရက်နေ့မနက်ပိုင်းမှာတော့နှံရနဲ့6မိုင်ခန့်အကွာကစပော့မော်အနီးကိုစစ်ကောင်စီဘက်ကဘုံကျဲတာရှိကြောင်းဒေတာကန်တူက VOA ကိုပြောပါတယ်။
ဒီမတော်မှဒီကျွန်တော်နိုင်ငံနိုင်ငံဒီကကိုတော့ဒီစပေါ်မော်ရဲ့ဆက်နံပါတ်ဒီမြကြီးကတော့ဘိုးပါကျင်းတာကိုယ်ဒီဘိုးရဲ့ဆက်ရဟိုစစ်ကဲမော်ကျတာဒီဒီမှာပေါ့ဦးစီမှာတော့ဆက်ရပေါ့ဘူးမော်အင်းနိုင်ငံနဲ့ဒီနဲ့ဟိုဆက်မှာတော့ဒီတော့တစ်ခါတော့မြကြီးကဒီမှာတော့ကျင်းတာဒီဒီကျင်းတာကျင်းတယ်မှကြားတယ်ကျင်းတာ
တိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကဘုံကျဲတာဖြစ်ကြောင်းပြောပါတယ်။နှံရတပ်စခန်းကို KIA တိုက်ခိုက်စင်မှာဒေသခံတွေဟာနေရဆွန့်ခွာပြီးတင်းရှောင်ခဲ့ကြပါတယ်။ဒီအပိုင်းတိုက်ပွဲတွေငြိမ်သက်နေချိန်မှာနှံရဒေသခံတချို့ကနေရပြောင်းကြပေမဲ့ KIA ကတော့မပြောင်းဖို့တားမြစ်ထားကြောင်းဆက်ပြောပါတယ
်။နှံရအခြေအနေကခိုးတော့ဒီချိုးတော့အင်ဂျင်နီယာဒီချိုးတော့ပြန်ပြေးဘူး။အဲဒါပေမဲ့ဒီတော့ပြောင်းခဲ့ပြေးဘူးပေါ့။ဘာဖြစ်လဲ။ဘာလို့လဲ။ဒီဘူးလာကျေးမှသူ့လိုပေါ့နော်။
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်နှံရကျေးရွာကနေအိမ်24အိမ်နဲ့မနေပျက်စီးခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒေသခံတွေကတော့နစ်ဆန်တရဲနေကစတင်ပြီးဖားကန့်လန်းကိုမော်တော်ယာဉ်တွေသွာလာနေကြောင်းပြောပေမဲ့ကဲရီပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒေသတွင်းအခြေအနေဟာတည်ငြိမ်မှုမရှိသေးကြောင်းပြောပါတယ်။ဒီကနေ့မနေ့စင်နာရီခန့်မှာတော့မြစ်ကြီးနားမြို့မော်ဖောင်းရွာအနီးရှိနန့်ပေါင်လေးတပ်စခန်းကို109မမရှော့တိုက်တုံး10လုံးနဲ့ပြစ်ခတ်တိုက်ခတ်ခဲ့ကြောင်း NBPDF ကမြောက်ပိုင်းညီနောင်များပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ထိခိုက်ပျက်စီးမှုအခြေအနေကိုစုံစမ်းနေစေဖြစ်ကြောင်းသတင်းမီဒီယာတွေကို NBPDF တာဝန်ရှိသူတွေကပြောဆိုထားပါတယ်။ BOA ကမေးမြန်းလာမှာတော့အတန်နဲ့ဖြေကြားလို့အဆင်မပြေကြောင်းတုံ့ပြန်ထားပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းဒီသတင်းကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ
်။လိုင်းပေါ်မှာတော့သိရပါတယ်ဒါပေမဲ့ဒေသခံတွေကတော့မကြည့်တော့သူကတော့မကြောက်ဘူးလို့ပြောတယ်ဘလို့လဲပေးဖို့စုံစမ်းနေသေးဖြစ်သွားတယ်ကျွန်တော်လည်းကျွန်တော်များများကတော့မဲကြည့်တယ်ဒါပေမဲ့တီရီရှာပြောနေတာတော့ဘယ်သူမှမရှိဘူ
းမြစ်ကြီးနားမြို့ကန်တွေကိုဆက်သွယ်မေးမြန်းတာမှာတော့အများစုကလူမှုကွန်ရက်စာမျက်နှာမှာဖတ်ရပေမဲ့တိကျအတိအပြုပြောဆိုတာမရှိပါဘူးနှံ့ပေါင်လီတာစခန်းကိုဒီဒီချင်းတိုက်ခိုက်တာဟာဒုတိယအကြိမ်မြောက်ဖြစ်ကြောင်းလဲNBPDF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ